စစ်တပ်ခေါင်းဆောင်တွေကိုတကြမ်းတန်ကြပ်နဲ့တရားလှောင်ပြောင်ခဲ့လို့စစ်တပ်ရေးပုံမှာ66ကနဲ့တရားစွဲဆိုခံရတဲ့ဒေါင်းမျိုးဆက်တန်ကြပ်အဖွဲ့ဝင်တွေရဲ့အမှုကိုရုပ်သိမ်းပြီးပို့အချဝီလူခွင့်ရေးဆောင်ကြီးအဖွဲ့ကဧပြီလ17ရက်ကြာတာပိုင်းကကြေညာချက်ထုတ်ပြန်ပြီးမြန်မာအာဏာပိုင်တွေကိုတောင်းဆိုလိုက်ပါတယ်။တန်ကြပ်ထိုးရဟာရာဇဝတ်မှုကျူးလွန်တာမဟုတ်ပဲနေနာစီလူတ